ေဖော်ဝါရီလ22ရက်တောက်ကြနေဥပုသ္စာဖြစ်တင်ကန်းစာဖြစ်ပါတယ်။ရောမအင်ပါယာကြီးကွဲသွားတဲ့အချိန်မှာမြောက်ဘက်ကနေလူရိုင်းအုပ်စုတွေဟာရောမကိုတိုက်ခိုက်လို့ရကြပါတော့တယ်။ရောမရဲ့ဘာသာရေးယဟန်ဘီရှော့ဟာမြောက်ပိုင်းကနေဝင်ရောက်တိုက်ခိုက်လာတဲ့လူရိုင်းအမျိုးသုံးစုကိုချေမှုန်းနှိမ်နှင်းပြီးတော့မိမိကိုယ်ကိုအင်အားကြီးတကိုးရှင်လို့ခံယူပြီးတော့အာဏာသိမ်းပိုက်လိုက်ပါတယ်။ခုနှစ်သက်ကရစ်ကတော့ AD 938မှာဖြစ်ပါတယ်။ဆက်လက်ပြီးတော့ရောမဧကရစ်မင်းရဲ့ရှိခဲ့တဲ့နိုင်ငံရေးအုပ်ချုပ်မှုနဲ့အခြေခံဥပဒေတွေကိုပုံတူကူးယူပြီးနေရာဝင်ယူလိုက်ပါတယ်။အဲ့ဒီ AD 938ကနေစတင်ပြီးတော့ရောမယဟန်မင်းကြီးဟာတိုင်းပြည်ကိုခဏထိန်းထားတယ်လို့ဆိုပြီးတော့ဘာသာရေးတကူအာဏာနဲ့1798ခုနှစ်နပိုလီယံစစ်ဘုရင်ကြီးရဲ့ဖြုတ်ချခြင်းခံရတဲ့အချိန်မှာတော့အာဏာကိုဆွတ်လွတ်လိုက်ရပါတော့တယ်။ရောမနိုင်ငံဟာအဆုံးမသက်သေးပါဘူး။နှိမ့်ဆက်ညင်မှန်းခြင်းခဏတာလေးရပ်ဆိုင်ထားခြင်းသာရှိပါတယ်။ယဟန်မင်းဟာမိမိကိုယ်ကိုခရစ်တော်ရဲ့ယာဒူးနဲ့ညီတယ်လို့ကြွေးကြော်တဲ့အပြင်တမန်ကျမ်းစာနဲ့ဆန့်ကျင်တဲ့တုံ့ပြန်ချက်များစွာကိုတီထွင်တုံ့ပြန်ပါတယ်။ငရဲကလေးရှိတယ်အာဘတ်ဖြေရမယ်နာနာကပ်ပြီးတော့ဘလုံးမထွေးမပီမသနဲ့မိမိအပြစ်ကိုရေရွတ်ဝန်ခံရမယ်ဥပုံနေကိုတနင်္ဂနွေနေ့ကိုပြောင်းပြစ်တယ်အပါအဝင်အချိန်ကာလနဲ့ဖျားသခင်ပြည့်ညတ်တော်ကိုယဟန်မင်းရဲ့တကူအာနာကနေလှုပ်ခဲ့တာတွေ့ရပါတယ်ဝိညာဉ်တော်စာပေဖြစ်တဲ့ Ezekiel Prophets and Kings စာမျက်နှာ986နဲ့989မှာဆိုလို့ရှိရင်ဘယ်လိုမျိုးဖော်ပြထားလဲဆိုတော့လူဟာမိမိရဲ့ခွန်အားကိုအမိပြုပြီးတော့ယန်သူစာတန်ကိုမရင်ဆိုင်နိုင်ပါဘူးဖျားသခင်ရဲ့ရှေ့တော်မှာအပြစ်နဲ့ဆုံးထင်းတဲ့ဝိယုံနဲ့ရက်နေပြီးတော့အပြစ်ကိုဝန်ချရပါမယ်။ယေရှုရှင်ဟာကျွန်တော်တို့အတွက်ရှေ့နေလုပ်ပေးနေပါတယ်။အပြစ်ကနေနောင်နှံ့ရပြီးတော့ယုံကြည်ခြင်းမှာမိမိရဲ့ဝိညာဉ်ကိုဖျားရှင်ကိုစက္ကပ်သူတွေရဲ့ကိုစားတောင်းပန်ပေးနေပါတယ်။ခရစ်တော်ဟာဂရနီကုန်းထက်မှာလူသားတွေကိုတရားဆွဲခဲ့တဲ့ဆွဆွဲခဲ့တဲ့စာတန်ကိုခြေမုံလိုက်ပါတယ်။ထာဝရဘုရားရဲ့ပြည့်ညတ်အလုံးစုံကိုပြည့်ဝစွာနားထောင်လိုက်လျှောက်တဲ့အတွက်ကြောင့်ကောင်းကင်မှာရောမြေကြီးမှာရောအာနာတကူလွှဲအပ်ခြင်းကိုခံရပါတယ်။ခမဲတော်ရဲ့ဂရုဏာတော်ကိုရယူပြီးတော့လူသားအားလုံးရဲ့အပြစ်တွေကိုဖြစ်လွတ်ပြီးပြန်လည်သိမ့်မြတ်စေပါတယ်။မိမိရဲ့လူတွေကိုဆွဆွဲအပြစ်တင်တဲ့စာတန်ကိုလည်းအချင်းစာတန်ဤသူတွေဟာငါ့ရဲ့အသွေးနဲ့ဝယ်ယူထားတဲ့သူတွေဖြစ်တယ်။မိတဲ့ကငါရွေးနှုတ်ထားတဲ့သူတွေဖြစ်တယ်။ဖျားရှင်ကိုယုံကြည်စက်ကတဲ့သူတိုင်းကိုဖျားရှင်ကနေအမခံချက်ပေးတာကတော့တင့်အပြစ်ကိုငါဖြေရှင်းပြီးတင့်တဲ့သောအဖို့ကိုဝတ်ဆင်ပြီးဆိုပြီးတော့ပဲဖြစ်ပါတယ်ဆိုပြီးတော့ဝိညာဉ်တော်စာပေဖော်ပြချက်အားဖြင့်တောက်ကြနေဥပု္ပ္ပစာပြေသင်ငန်းစာကဖော်ပြပေးထားပါတယ်။ဥပု္ပ္ပစာပြေသင်ငန်းစာ၈ကတော့ဒီလောက်ပဲဖြစ်ပါတယ်။ဥပု္ပ္ပစာပြေအစီအစဉ်တစ်ဆက်သူကျွန်တော်ဆက်ဆောက်ပါ။ကျမ်းနာတော်သူရောက်စီတိုင်းဝိညာဉ်ခွန်အားနဲ့ပြည့်ဝကြပါစေ။ကျေးဇူးတင်ပါတယ်။